ဟောင်ကောင်ဆူရကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲကြီးတွေဖြစ်ပွားခဲ့တာ6လပြည့်အထိမ်းအမှတ်ဖြစ်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှာလမ်းတွေဘက်ကိုထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူအများပြားဟာမြို့လေကောင်မှာရှိတဲ့ Victoria ပန်းချံမှာစုဝေးခဲ့ကြပြီးအဲဒီကနေဟောင်ကောင်မြို့လေကောင်ကလမ်းတွေဘက်ကိုထွက်ဆန္ဒပြခဲ့ကြတာပါလွတ်လပ်ရေးအတွက်တိုက်ပွဲဝင်မှုဟောင်ကောင်ပြည်သူတွေနဲ့အတူရပ်တည်ဖို့ကြွေးကြော်စံလေးကိုအော်ဟစ်တောင်းဆိုခဲ့ကြပြီးတော့ Causeway Bay Zero Center နေရာမှာလူအုပ်စုလိုက်ကြီးဆန္ဒပြခဲ့ကြတာပါလွန်ခဲ့တဲ့6လအတွင်းရဲတပ်ဖွဲ့ကအာဏာအလွဲသုံးစားလုပ်တာတွေအတော်များများကိုရင်ဆိုင်ခဲ့ရသလိုဟောင်ကောင်စုရကလည်းဖြည့်ရှင်းချက်မထုတ်ခဲ့ပဲဟောင်ကောင်ပြည်သူတွေရဲ့အတန်တွေကိုနားမထောင်ခဲ့ကြောင်းဒါကြောင့်ဟောင်ကောင်ပြည်သူတွေအနေနဲ့လွတ်မြောက်မှုပါဝင်ရသင့်ရထိုက်တာတွေအတွက်တိုက်ပွဲဝင်သွားမှာဖြစ်တဲ့ဆိုပြီးတော့ဆန္ဒပြတဲ့သူတဦးကပြောပါတယ်ဟောင်ကောင်ရဲတပ်ဖွဲ့ကတော့ဒီဆန္ဒပြပွဲတွေကိုခွင့်ပြုချက်ပေးထားတာကြောင့်ဆန္ဒပြတဲ့သူဦးရည်လည်းဒီနေ့မှပို့ပြီးတော့များလာနိုင်ချေရှိပါတယ်နိုင်ငံသားအခွင့်အရေးဆိုင်ရာတဦးကဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲကိုလှုပ်ဖို့တောင်းဆိုခဲ့တာပါတရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပေးဥပဒေကြမ်းကြောင့်ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကစပြီးတော့ဟောင်ကောင်မှာလူတွေတိတ်နေချီပေါင်းတဲ့ဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့ဟောင်ကောင်မှာအပတ်စဉ်သတင်းပတ်ကုန်ဆန္ဒပြပွဲတွေလှုပ်လာခဲ့တာဟာမနေ့ပြန်တနင်္လာနေ့မှာဆိုရင်6လပြည့်မှာပါအဲ့ဒီအချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေကနိုင်ငံရေးအပြောင်းအလဲတွေပေါ်ဆောင်ပြီးရွေးကောက်ပွဲတွေကျင်းပဖို့ဆန္ဒပြတဲ့သူတွေပေါ်လုံခြုံရေးတွေဘက်ကအင်အားအလွန်ကျွံတုံးတာတွေကိုစုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ